NRPC ကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၄ဘွဲ့ဖြစ်တဲ့ KIO, TLLA, MMDAA နဲ့ AA တပ်ဖွဲ့တွေဟာရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာတော့တိုက်ပွဲကအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်ဖြစ်ပွားတဲ့တိုက်ပွဲမှာတော့အရက်သားတေကျေမှုရှိပြီးတော့ခြေရွာထဲမှာလက်နက်ကြီးကြီးကျရောက်တာကြောင့်ကလေးငယ်တွေအပါအဝင်လူအနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။ဒီလိုမျိုးဓားတွေကအရက်သားတွေနဲ့စီးပွားရေးထိခိုက်မှုများတဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့လိုတယ်လို့ဒေသခံကိုယ်စားလှယ်တွေကပြောပါတယ်။ VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့တွင်ဒီမနက်ပိုင်းမှာမြောက်ပိုင်းမှာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီမနက်ပိုင်းကုတ်ခိုင်မြို့တွင်ဖြစ်ပွားတဲ့တိုက်ပွဲတွင်မှာလက်နက်ကြီးကြီးကျရောက်ထိမှန်လို့မော်ဟိရွာကရွာသားများပြားသေဆုံးတန်ရာရရှိခဲ့တယ်လို့ကုတ်ခိုင်မြို့တွင်စစ်ဘေးသစ်သူများအရေးပေါ်ကယ်ဆယ်ရေးခွင့်ရဲ့လုပ်ငန်းညှိနှိုင်းရေးဖွဲ့ဝင်မိုင်းအိုက်မောင်းကအခုလိုပြောပါတယ
်။ဒီမနက်ပိုင်းကျတော့ရက်ွက်ရှိတဲ့မှာတိုက်ပွဲဖြစ်တာပေါ့နော်။ဒီမြို့ထဲဖြစ်တဲ့အဲ့ဒီမနက်ပိုင်းမှာတော့ကျင်းပြီးတော့ပြီးတော့နေ့လယ်ပိုင်းရောက်တဲ့ချိန်ကဒီရက်ွက်နဲ့အနောက်ချမ်းအိရှာဝစပိတ်နာလေးမှာရှိတဲ့ဒီအရင်ကမော်ဟီ20ပေါ့နော်ဆိုင်နာလေးတော့ဝင်ကျင်းတဲ့တိုက်ပွဲဖြစ်လာတယ်။ဒီတိုက်ပွဲဖြစ်ပြီးတော့နောက်ပိုင်းတိတ်အရှာကိုလက်နဲ့ချီပြီးနေဆက်တိုက်ကျတဲ့ချိန်မှာရွာထဲမှာရှိတဲ့အိမ်မှာကျတာ။ကျတော့အဲ့မှာလူ6ယောက်ရှိရပေါ့။5ဦးကတော့ဆုံးသွားတယ်။2ဦးကတော့အဲ့ဆေးရုံကမှာ4ဦးကတော့ပေါ်ချင်ပြီးလက်ကားရဲ့ကလေးတယောက်ရဲ့ရောဆယ်နှစ်အရွယ်လောက်ရှိတဲ့ကလေးတယောက်ပါတယ်။အကလေးက2ဦးဒီလိုရှင်အမျိုးသမီးကတောင်းလို့ဆက်တောင်းလာလို့ရှင်ပါဘောနော်။ဒါရရတဲ့၃ယောက်ကအမျိုးသားနှစ်ဦးအမျိုးသမီးတူဦးပါနော်။အမျိုးသားတူဦးနဲ့အမျိုးသမီးတူဦးတော့ရေးပေါ်ဒီနာချင်းချင်းနဲ့တော့လာရှိစေုံကိုလွှဲလိုက်ပြီ
။ဒီမနက်ပိုင်းမှာကိုခန့်မျိုးပေါ်ရက်ွက်ချင်းမှာတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ပြီးကိုခန့်မျိုးထွဲအေရှာဝေါ်တိုကိတ်ကြားမော်ဟိတ်ဆူစီရွာဘက်မှာတိုက်ပွဲဆက်မှန်ဖြစ်ပွားခဲ့တာပါ။တိုက်ပွဲတွင်လည်းကြီးကြီးကြောင့်ကလေးနှစ်ဦးအမျိုးသမီးသုံးဦးပါဝင်၅ဦးသေဆုံးခဲ့ပြီး၃ဦးတန်ရန်ရရှိခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးလက်ရှိကုခိုင်မြို့တွင်ရှင်နေကိုတော့မိုင်းအိုင်မောင်းကအခုလိုပြောပါရစေ
။လက်ရှိကုခိုင်ရဲ့ရှင်နေကတော့တမျိုးလုံးကတော့တိတ်ဆိတ်နေကြပြီးရေးဆိုင်ပြီးအိမ်ဆိုင်ပြီးဘာမှမဖြစ်တော့အိမ်ကြီးတော့ဆလုံးတကားအကုန်လုံးကျန်းဝင်ကြတဲ့အုံသိပ်ဒီလမ်းပေါ်မှာတော့လူကြီးလုံးဝမရှိဘူး။မြို့ထဲမှာလည်းဟိုရောက်လာပြီဆိုတော့လေကြားသွားလာတော့လုံးဝမရှိဘူးကြာ။
မြန်မာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တို့လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်ဒေသခံတွေနဲ့စိုးရင်ကြောက်လန့်နေကြတယ်လို့သူကဆိုပါတယ်။ဒီကနေ့ကုတ်ခိုင်မြို့တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့သမတော်ပြန်ကြားရေးနဲ့မြောက်ပိုင်းမှာမိတ်ဖွဲ့ပြန်ကြားရေးဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်ကသမတော်နည်းပညာတက္ကသိုလ်တိုးကိန်းနောင်ချိုကမူကြီးစစ်ဆေးရေးခဲ့ပါဝင်တိုးကိန်းသုံးခုလိုကိုမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းတန်းကြီးနဲ့လာရှူမူဆယ်ကုတ်ခိုင်တိန်ကြီးကြောင့်မဲ့ဘက်မှာနှစ်ဖက်စီရေးသိမ်းမှမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါပြင်တရုတ်မြန်မာပြည်ထောင်စုလမ်းမကြီးလက်ပိတ်သွားပြီးကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့သွားခဲ့ပါတယ်။ဒီကနေ့မှာတော့အမျိုးသားပြည်နယ်တင်းမြတ်ရေးငင်းချမ်းရေးဘုဟုဌာနကိုယ်စားလှယ်တွင်နဲ့မြောက်ပိုင်းမှာမိတ်လေးဘွဲ့တို့ရှမ်းပြည်နယ်ရှိပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာတိုက်ပွဲတွေချောချပြီးရလကောင်းကင်ညွန်လင်းကြောင်းလာရှိုးမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံကပြောပါတယ်။
ဒီကဒီစိုးပစ်စင်းတွေတိုက်ခိုက်မှုတွေဆက်ကြဖို့လိုအပ်ပါတယ်ခင်ဗျာ။ဒါကလည်းနေရတာစိုးတွေမှာရပ်သားကိုခံရတဲ့စိတ်ဆိုတာဒီမှာမှဆုံးသွားလာတယ်ပေါ့နော်။ကျွန်တော်တို့စိုးတွေဆက်ချသွားဖို့လည်းဒီစိုးတွေမှာအရမ်းအကောင်းကိုဖျက်ပါသေးလို့လည်းညွှန်လင်းနေကြတာပေါ့ခင်ဗျာ
။ဒီကနေ့ NRPC ကိုယ်စားလှယ်ဘွဲ့နဲ့မြောက်ပိုင်းမဟာမိတ်ဘွဲ့တို့တွေ့ဆုံမှုမှာတိုက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများရပ်တိုက်ရေးပြည်ခတ်တိုက်ခိုက်မှုရပ်စိတ်ရေးစာချုပ်အများရေးဆိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြသလိုတနင်္လာရှာခါရီးတိုက်ပွဲမဖြစ်ပွားအောင်ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့စီမင်းစည်းကမ်းသတ်မှတ်ချက်ရယူရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတကိုယ်စားလှယ်ဖွဲ့နဲ့ဆက်လက်ဆွေးနွေးသွားဖို့သဘောတူခဲ့ပါတယ်။လာမယ့်စက်တင်ဘာလ16ရက်18ရက်နေ့မှာနှစ်ဖက်ဆက်မှတွေ့ဆုံသွားမှာဖြစ်ပြီးတွေ့ဆုံမဲ့နေရာကိုဆက်မှညှိနှိုင်းဖို့သဘောတူညီခဲ့ကြကြောင်းနှစ်ဖက်ကိုယ်စားလှယ်တွေကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။NRPC ကိုယ်စားလှယ်ဖွဲ့နဲ့တိုင်းတာလက်နက်ကန်၄ဘွဲ့ဖြစ်တဲ့ KIO, TNLA, MMDAA, AA တို့ရဲ့ဆွေးနွေးမှုကိုဒီနေ့ထဲမှာဖေဖော်ဝါရီလ25ရက်နေ့ကတရုတ်နိုင်ငံကူမီမြို့မှာတကြိမ်၊ဧပြီလ30ရက်နေ့ကမူဆယ်မြို့မှာတကြိမ်၊ဇွန်လ30ရက်နေ့ကမိုင်းလားမှာတကြိမ်နဲ့ဒီကနေ့ကျန်းတုံမြို့မှာတကြိမ်ပြေဆုံးခဲ့ကြတာလည်းဖြစ်ပါရယ်ခင်ဗျာ
။နိုင်ကိုရင်သတင်းပြပို့ခဲ့တာဖြစ်ပါရယ်ရှင်။